စက်တဘာလ24ရက်နေ့ကမြန်မာနိုင်ငံကျန်းမာရေးနဲ့အားသာဝန်ကြီးဌာနကကိုဗစ် -19 ကူးစက်မှုသတင်းကို3ချိန်ခွဲထုတ်ပြန်ကြေညာခဲ့ရမှာကိုဗစ် -19 ကြောင့်သေဆုံးသူနောက်ထပ်အယောက်20တိုးလာခဲ့ပါတယ်။ဒါကြောင့်ကိုဗစ် -19 ကြောင့်သေဆုံးကြောင်းအတည်ပြုသူအရေအတွက်150ရှိသွားပြီဖြစ်လို့မြန်မာနိုင်ငံဟာအရှိတောင်အရှာဒေသအတွင်းမလေးရှားနိုင်ငံကိုကျော်ပြီးကိုဗစ် -19 ကြောင့်သေဆုံးသူတတိယအများဆုံးရှိတဲ့နိုင်ငံဖြစ်လာခဲ့ပါတယ်။အရှိတောင်အရှာဒေသမှာအင်ဒိုနီးရှားမှာကကိုဗစ် -19 ကြောင့်သေဆုံးသူ1000ကျော်ဖိလစ်ပိုင်မှာ9000ကျော်ရှိပြီးမလေးရှားနိုင်ငံမှာက133ယောက်ရှိတယ်လို့စက်တဘာလ24ရက်နေ့ရက်စွဲနဲ့ John Hopkins တက္ကသိုလ်ကထုတ်ပြန်ထားပါတယ်။ဒါပြင်တရက်ထဲထုတ်ပြန်ချက်အရကူးစက်ခံရသူအရေအတွက်လည်းထောင်ကျော်သွားခဲ့ပါတယ်။စက်တဘာလ23ရက်ည8နာရီကစက်တဘာလ24ရက်ည8နာရီအထိ24နာရီအတွင်းတခွဲနမူနာစုစုပေါင်း 8,300 နီးပါးကိုစစ်ဆေးခဲ့တယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ခဲ့ပါတယ်။အဲဒီစစ်ဆေးမှုရလဒ်တွေကို2000ခွဲထုတ်ပြန်ကြအရာရောဂါကူးစက်ခံရသူအသစ် 1,386 ယောက်ရှိခဲ့တာပါ။ဒါကြောင့်ကူးစက်သူစုစုပေါင်း 8,344 ဦးရှိပြီလို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒါဟာလူရေပိုများတဲ့ Indigenous ထိုင်းနိုင်ငံကကူးစက်မှုအရေအတွက် 3,516 ခုထက်ကူးစက်မှုနှစ်ဆကျော်ပိုများနေတာဖြစ်ပါတယ်။